ကုလသမဂ္ဂလုံခြုံရေးကောင်စီမှတနင်္လာနေ့တုန်းကဆွေးနွေးတဲ့ပြည်ပခအတွင်းလိင်ပိုင်းဆိုင်ရာအကြံဖက်မှုဆိုတဲ့ဆွေးနွေးပွဲမှာမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းလူနည်းစုရိုဟင်ဂျာအမျိုးသမီးတွေအပေါ်မြန်မာလုံခြုံရေးတပ်ဖွဲ့တွေကလိင်ပိုင်းဆိုင်ရာအကြံဖက်မှုတွေလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေဟာခိုင်မာတဲ့အထောက်အထားမရှိဘူးလို့မြန်မာဘက်ကတုံ့ပြန်ပါတယ်။ဒီစည်းဝေးကိုတင်သွင်းတဲ့ကုလအတွင်းရေးမှူးချုပ်ရဲ့အစီရင်ခံစာပါလိင်အကြံဖက်မှုတွေကျူးလွန်တဲ့စီရင်တဲ့မြန်မာတပ်မတော်ကိုထည့်သွင်းလိုက်တဲ့အပေါ်မှာလည်းလက်ခံနိုင်စရာမရှိဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းတန်မှတ်ကြီးဦးဟောက်တို့စွမ်းကဗီဒီယိုကိုပြောပါတယ်။ကုလဆိုင်ရာမြန်မာတန်မှတ်ကြီးကိုဒီစည်းဝေးနဲ့ပတ်သက်ပြီးကိုသားညိုကဆက်သွယ်မြန်ထားပါရရှင
်ဟိုမြန်မာနိုင်ငံမှာယဉ်ကျေးမှုအရာရောဥပဒေစည်းကမ်းအရာရောဒီဟိုဒီလိင်ပိုင်းဆိုင်ရာပြစ်မှုတွေဆိုတာမရင်းကျင့်လေတော့ဘာလို့ဆိုရဲဟာလေအင်မတန်မှပဲအာဒုမူရေးရလေကျွန်တော်ဘာသာရေးရရောဟိုယဉ်ကျေးမှုရလုံးဝလက်မခံနိုင်တဲ့ဟာမတက်မလို့ဆိုလို့ရှင်လေသူတို့မှဟို1952ခုနှစ်ဟိုတက်မလို့ဥပဒေရှိတယ်လို့တခြားကျွန်တော်ဥပဒေတွေအများကြီးရှိတယ်တန်တန်းကြောင်းတွေမှာဆိုလို့ရှင်လေလူခွင့်ဥပဒေတွေနောက်ပြီးတော့လိင်ပိုင်းဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးတော့ရှောင်ရမယ့်ဟာတွေလည်းအများကြီးရှိတယ်။နောက်ညွှန်ကြားချက်တွေလည်းကျွန်တော်တိကျရလောက်ထားတာ။နောက်ဒီလိုကျူးလွန်နေဆိုရင်ကျွန်တော်ပြစ်ဒဏ်တွေကျွန်တော်တို့ကပေးထားတာ။ဒါရကတွေအများကြီးဒီခိုင်ကိစ္စနဲ့ပတ်သက်ပြီးဆွဆွဲတဲ့ဟာတွေကတော့ကျွန်တော်အစရလည်းပြောတယ်ကျွန်တော်ဒါသက်သေထောက်ထားရှိရင်ပြောကျွန်တော်အရေးယူမယ်။ပြောတဲ့အပြင်ကိုဒီဆွဆွဲတာနဲ့ပတ်သက်ပြီးတော့လည်းပဲတိကျကိုကျွန်တော်ကစုံစမ်းစစ်ဆေးဖို့ဆိုကျွန်တော်လူတွေလွတ်သေးတယ်။သွားပြီးတော့အင်တာဗျူးလုပ်မယ်ဆိုတော့လုတ်ခွင့်မပေးဘူးသူတို့ကိုယ်တိုင်ကလုတ်ခွင့်မပေးဘူး
လုတ်ခွင့်မပေးဘူးဆိုတာကဘယ်ဘက်ကလဲခင်ဗျာဘင်္ဂလားဒေ့ရှ်ဘက်ကလား
ကွန်မန်ဒေးဆိုဟိုဘက်ကောဗျာကွန်မန်ဒေးတို့ကကျွန်တော်လွတ်တယ်ကျွန်တော်တို့ကအဖွဲ့ဟိုစုံစမ်းစစ်ဆေးအဖွဲ့တွေပဲကျွန်တော်လွတ်ခဲ့တယ်လူကိုတွေးခွင့်မပေးဘူးမှန်တယ်ဆိုရင်သူတို့ဟာလာကျွန်တော်တာဝန်ယူပြီးတော့သူတို့လုံခြုံရေးအတွက်တာဝန်ယူပြီးတော့ကျွန်တော်ကဥပဒေကြောင်းရတရားစွဲတာတွေပဲကျွန်တော်လုတ်ခွင့်ပေးမယ်ပြီးရင်သူတို့ရဲ့လုံခြုံရေးအတွက်ကျွန်တော်တာဝန်ယူရဲသူတို့ဟာလာပြန်ကျင်တယ်ဆိုရင်ပြန်ပို့ပေးမယ်အဲ့တော့ဥပဒေရကျွန်တော်တို့ကတရားဆွဲဆိုတော့တရားလုပ်ပေးမယ်လို့ကျွန်တော်ကပြောပြီးသား
အဲ့တော့မနေ့ကဆွေးနွေးရတဲ့အထက်မှာတာမကြီးဒီ NGO အဖွဲ့ကိုစားပြုပြီးတော့ဒီ Miss Razia တင်တယ်သူကဆွေးနွေးရတဲ့အထက်မှာဒီသူဒီဒုက္ခသည်စခန်းလေးကိုသွားတယ်မင်းကလေးငယ်လေးနဲ့တွေ့တယ်အင်တာဗျူးလုပ်တယ်ဒီသူပြောတဲ့အချက်လက်တွေနဲ့ပတ်သက်လို့ကောဘယ်လောက်ထိတာမကြီးတို့ထည့်သွင်းစဉ်းစားနိုင်လဲ
ဟိုဒီကတော့ဇက်တိုင်လည်းရတဲ့ကိစ္စလည်းပဲကျွန်တော်မှန်ကျွန်တော်တို့ကြည့်မယ်ဆိုတဲ့အခါကျွန်တော်တို့စုံစမ်းမယ်ကျွန်တော်တို့မင်းမြတ်မယ်ဆိုတဲ့အခါကျခုမပြူဆိုတော့တစ်ဖက်သားဖြစ်နေတာပေါ့သူတို့ပြောတဲ့ independence ဆိုတော့ဘလောက် independent လဲဒါကျွန်တော်တို့လည်းပြန်ကျွန်တော်တို့ကပြန်မြင်ပြီးကုန်ထုတ်လို့ရတယ်ပိုင်းပေါ့နော
်တစ်ဖက်ကစဉ်းစားမှဆိုရင်ဂျားလိုအဖွဲ့စည်းဖြစ်တဲ့ကုလသမဂ္ဂကနေပြီးတော့စုံစမ်းစစ်ဆေးရေးလုပ်မယ်ဆိုရင်ရော
ကုလသမဂ္ဂကနေပြီးတော့စုံစမ်းစစ်ဆေးရဲဆိုတော့ကုလသမဂ္ဂကလည်းဘယ်လိုနဲ့ဖွဲ့စည်းမှာလဲနောက်ပြီးတော့အခုစုစည်းထားတဲ့ဟာတွေပေါ်မှာမူတည်ပြီးတော့သူတို့ကဘလို့ရည်ရွယ်ချက်မျိုးနဲ့ဘလို့ဘလောက်ဟောလာတမတမကြကြနဲ့လုပ်နိုင်မယ်ဆိုတာလဲကျွန်တော်မိကုန်းနေရာအများကြီးရှိနေတာဟုတ
်မနေ့ကသူတို့ဆွေးနွေးသွားတဲ့အထဲမှာဒီရခိုင်ဒေသတွေမကပါဘူးရှမ်းကင်းကချင်ဒေသကအခြေအနေတွေပါသူတို့ကပြောသွားတဲ့အခါကျတော့တစ်ဆက်သေးပဲသူ ICC ကိစ္စတွေပါပြောသွားတယ်အဲ့တော့ဒီအလားအလာတွေကတစ်ဖက်မှာကလည်းကုလသမဂ္ဂလုံခြုံကောင်စီကအမျိုးသမီးများအပေါ်ကြံဖက်မှုဆိုင်ရာဆုံးဖြတ်ချက်တွေပါရှိထားတော့ပို့ပြီးတော့မြန်မာနိုင်ငံအတွက်ဖိအားတွေတိုးလာမဲ့သဘောရှိပါလားခင်ဗျာ
ဒီကွာတော့သူတို့ဟိုပါပေါ့နော်စီးဝါးရိုက်ခဲသူတို့လုံနေတာပေါ့လေဟိုကျွန်တော်ဒီဟာလေးကွက်ကွက်တစ်ခုတည်းတော့ကြီးလို့မရဘူးလို့ကျွန်တော်မြင်တယ်လေအခုကျွန်တော်ဒီမိုကရေစီပြည်သူဆိုရတဲ့ပြီးတော့နှစ်နှစ်ပေါ့ဗျာအဲ့နှစ်နှစ်အတွင်းမှာဘလောက်ခက်ခဲတွေပဲပေါင်းစုံနေဘလောက်ရှိတယ်ဆိုတာလေဟာလာကိုတန်းညို့လို့သိတဲ့အတိုင်းပဲလေဒီနေရာမှာသူတို့ပြင်တော့ဒီရခိုင်ကိစ္စအကြောင်းဖြစ်ပေါ်လာတဲ့နောက်ဆက်တွဲအကျိုးတရားတွေနဲ့ကျွန်တော်တို့အခုဖိအားတွေကတော့ကိစ္စလေးတစ်ခုကိုကျွန်တော်တို့ isolation အနေနဲ့ကြည့်လို့မရဘူးလို့ကျွန်တော်အဲ့လိုမြင်တယ
်။
အခုလုံးပေါ်မှာကျွန်တော်တို့ကစဉ်းစားကြရတယ်အများကြီးရှိတာပေါ့နော
်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အစီအစဉ်စာပါမြန်မာနိုင်ငံနဲ့ပတ်သက်လို့ဖော်ပြချက်ပေါ့ဘလောက်ထိဘလောက်တိုင်းတာထိတာမကြီးလို့လက်ခံလို့ရလဲ
။တက်မတော်ကိုဟာလာကျွန်တော်တို့ဒီ NX ထဲမှာထည့်ထားတယ်ပေါ့ဒီလိမ့်မှုကိစ္စပေါ့နော်ဟိုကျူးလွန်တဲ့ဟိုကျူးလွန်တယ်လို့ယူဆရတယ်တန်တရားရှိတယ်ဟိုစရင်းထဲမှာထည့်တာအမှန်တော့တိကျပြောရတယ်အဲ့လိုပါပဲ။ဟိုတရိုက်ဆွဆဲတာပေါ့ဒီလိုသူတို့ရဲ့ရရှိတဲ့သတင်းရသူအဲ့ထက်မှထည့်ထားတဲ့သဘောဒီကိစ္စကိုလည်းမခံနိုင်ဘူးဘာဖြစ်လို့လဲဆိုတော့ဒီမတိုင်ခင်ကပြီးခဲ့တဲ့ကျွန်တော်တို့ဒီဇင်ဘာလမှာဟိုအတွင်းမှုချုပ်ရဲ့ပြည်ပကတွင်ဟိုလိန်ချမ်းဖက်မှုဆိုင်ရာသူကိုယ်စားလှယ်ပေါ့နော်ဟိုမစ်ဟိုပရမီလာပက်တန်မြန်မာနိုင်ငံလာတယ်ကျွန်တော်တို့ဖိတ်ခေါ်တယ်ဒီကိစ္စတွေမဖြစ်အောင်ပြည်နာပေးရေးလုပ်ငန်းတွေကျွန်တော်သင်တန်းတွေဘယ်လိုလုပ်မလဲသွားခွေတားဆီးရေးတွေဘယ်လိုလုပ်ကြမလဲဘယ်လိုပူးပေါင်းဆောင်မလဲဆိုတာကျွန်တော်တို့ကဟိုဆွေးနွေးပြီးတော့တော်တော်လေးကြာကြာပါအဲ့တော့ကကျွန်တော်ဘုကျုံအေးဝင်းလို့ပေါ့လေသူအကြာကြီးကျွန်တော်ဆွေးနွေးခဲ့တယ်ဆွေးနွေးပြီးတော့တော်တော်လေးလည်းဟိုကျွန်တော်သူတို့လည်းအားရကျွန်တော်အားရတယ်ဒါပေမဲ့ဒီအခု report ထဲမှာဒီကိစ္စကိုသူတို့ဒီ category ထဲမှာပေါ့နော် NX မှာထည့်လိုက်တာတော့ကျွန်တော်တို့ကလုံးဝလက်မခံဘူးဘာလို့လဲဆိုတော့ဒီဥစ္စာကလည်းသူတို့အခုအပြင်းမဲ့ကနေပြီးတော့ဆွဆွဲတစ်ဖက်သက်ဆွဆွဲပြောဆိုနေတဲ့ဟာတွေအခြေကျွန်တော်တို့တက်သေးထောက်ထားနဲ့ပြနိုင်နေတာမဟုတ်ဘဲနဲ့အဲ့ဒါကိုဒီကိစ္စတွေပေါ့ခြေခံပြီးတော့ဒီလိုအပြင်းအရေးသားနေတဲ့ဟာတွေအချက်လက်တွေဒါတွေကိုပဲအချိန်ခံပြီးတော့ထည့်လိုက်တာပုံမှာတော့ကျွန်တော်တို့လုံးဝလက်မခံနိုင်ဘူးဆိုတော့ကျွန်တော်မနေ့ကလည်းပြောရပါတယ်